တရားလွှတ်တော်ရှင်နေကြီးဦးကိုနီလှုပ်ကြံတက်ဖြတ်ခံရမှုနဲ့ပတ်သက်ပြီးတော့လာမယ့်ဖေဖော်ဝါရီလ15ရက်နေ့မှာနောက်ဆုံးစီရင်ချက်ချမှတ်တော်မှာဖြစ်ပါတယ်။ဒီကနေ့ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးရဲ့တရားခွင်မှာနှစ်ဖက်ရှိနေတဲ့အပိသက်လျှောက်လဲချက်ပေးပြီးတဲ့နောက်မှာတော့နောက်ဆုံးစီရင်ချက်ချမှတ်နေ့ကိုတရားသူကြီးကကြေညာလိုက်တာဖြစ်ပါတယ်။ဒီကြောင့်အပြည့်အစုံကိုတော့တရားခွင်ကိုကိုယ်တိုင်သွားပြီးတော့သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောင်မတ်မေခသတင်းပေးပို့ထားပါတယ်။
ကွယ်လွန်သွားသူတရားလွှတ်တော်ရှေ့နေကြီးဦးကိုနီလှုပ်ကြံတက်ဖြတ်ခံရမှုကိုရုံတင်စစ်ဆေးနေတာနှစ်နှစ်ကျော်လာပြီဖြစ်ပြီး103ချိန်မြောက်တရားခွင်အပြီးမှာတော့အပြီးသက်ဆုံးဖြတ်ချက်ချမဲ့ရက်ထွက်လာတာပါ။ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးမှာကြားနာစစ်ဆေးနေတဲ့ဒီအမှုအတွက်ဒီကနေ့ရုံချိန်မှာတော့လူသက်မှုနဲ့ဆက်ဆက်ပြီးဆွဆွဲခံထားရသူတွေကိုဆွဲချက်တင်ထားတဲ့အပေါ်နှစ်ဖက်ရှိနေတွေဘက်ကရှောက်လဲချက်ပေးခဲ့ကြရတာပါ။ဒီကနေ့လျှောက်လွဲချက်တင်ပြပြီးတရားလိုရှိနေတူဖြစ်တဲ့တရားလွှတ်တော်ရှိနေဦးနေလာကတရားရုံးရဲ့ဆုံးဖြတ်ချက်ပေါ်သူ့ရဲ့မျှော်လင့်ချက်ကိုအခုလိုပြောသွားပါတယ်
။အဲ့ကြောင့်ပြောခြင်းလေ။ဒီအမှုတင်လာတဲ့အချိန်မှာအမှုကဒီဆောင်မှုအားနေ။ဒီကြောင့်အရင်တော့ပြောလို့ရတယ်။အဲ့တော့အဲ့လိုအချိန်မျိုးမှာနောက်ပိုင်းမှာဒီအမှုကိုစစ်ရင်းနဲ့လိုအပ်တဲ့ဖြစ်စဉ်တွေအားလုံးလုပ်တယ်။အဲ့တော့ကရှိနေကြီးတို့ရဲ့သဘောတူညီတဲ့အခါတွေအားလုံးစစ်ခွင့်ရ။အဲ့ဒီအချိန်မှာကိုဘကနေပြောဒီမှုပြည်စုံတော့လုံလောက်အောင်ပြည်စုံအောင်ဟိုဆောင်ရပြီးနိုင်ပြီးခဲ့တယ်တာဝန်ကြီးအောင်ဆောင်ရပြီးခဲ့ဆိုင်ခဲ့တယ်ဖိုးရတယ်ပြီးပြည်စုံတဲ့အချိန်ကိုရောက်ရှိသွားတယ်လို့ယုံကြည်တယ်တရားရုံးကနေပြီးတော့ဥဒင်းနဲ့ညီထိုက်တန်နဲ့ပြည်တယ်ဟိုတော့ထပ်မှန်မယ်လို့ပြောနေထားပါတယ
်ဒီအမှုကိုအထူးခုံယုံဖွဲ့ပြီးတပတ်ကိုနှစ်ကြိမ်စစ်ဆေးခဲ့တာဖြစ်ပေမဲ့လည်းနှစ်ဖက်တင်သွင်းထားတဲ့တပ်တွေအယောက်200နီးပါးကိုစစ်ခဲ့ရတာကြောင့်အခုလောက်ထိကြာမြင့်ခဲ့တာလို့ရှင်းတွေကဆိုပါတယ်ဒီမှုမှာပါဝင်တဲ့တန်တရားနဲ့ဆွဲချက်တင်ခံထားရတဲ့ဇေယဖြိုးကတော့တဖက်ရှင်းတွေဘက်ကဒီကနေ့လျှောက်လဲချက်တွေဟာမှန်ကန်မှုမရှိသလိုပြစ်မှုကျူးလွန်ကြောင်းတပ်တွေပြနိုင်တာမရှိတာကြောင့်တရားမျှတစွာဆုံးဖြတ်ပေးဖို့တောင်းဆိုလိုက်ပါတယ်
တော့တရားဥပဒေနဲ့ညီအမှန်တိုင်းလွတ်လပ်စွာနဲ့တရားရုံးကဆုံးဖြတ်ပေးဖို့ကျွန်တော်တောင်းဆိုချင်တယ်နိုင်ငံတော်သမ္မတကြီးနဲ့တကွဒါနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တွေနဲ့လည်းဒီအမှုကိုအမှန်တိုင်းတရားဥပဒေနဲ့ညီအမှန်တိုင်းပြည်အမှန်တိုင်းလုပ်ပြပေးပါလို့ကျွန်တော်နေနဲ့ဒီနေရာနေကျောင်းကတရားရုံးကိုစဉ်းစားပေးဖို့ဒါညာနေတောင်းဆိုချင်ပါတယ်အဲ့ဒီလိုပဲကျွန်တော်ဒီဥပဒေနဲ့ညီဖြစ်ဖို့အတွက်လည်းအခုနိုင်ငံတော်သမ္မတပြီးရောအတိုင်းပင်ခံပုဂ္ဂိုလ်တွေပြီးရောသက်ဆိုင်တဲ့ပုဂ္ဂိုလ်တွေပြီးရောပြည်သားခင်မှာကျွန်တော်ဒီအမှုနဲ့ပတ်သက်တဲ့အသေးစိတ်ချက်လက်တွေအကုန်လုံးတင်ပြသွားပါမယ
်ဆွဆွဲခံထားရသူနောက်တဦးဖြစ်တဲ့အောင်ဝင်းစော်ကလည်းဒီအမှုကိုကျူးလွန်တာမရှိကြောင်းတရားရုံးအထွတ်မှသတင်းတောက်တွေကိုပြောသွားပါတယ
်ဒီမှုမှာတကယ်34ကိုကျူးလွန်တဲ့ကတက်ပေးရတယ်ဘာလို့လဲတက်လက်တက်သွားဟုတ်ကဲ့ကျွန်တော်ပေးတယ်ဆိုတော့မဟုတ်ဘူးကျွန်တော်ပေးတယ်ကျွန်တော်ပေးအောင်ကျွန်တော်တက်ပါကျွန်တော်တည်လဲမတည်ဘူးအဲ့တော့ဒီကဲတကယ်လည်းကျူးလွန်တာဒီကိုကျူးလွန်တက်ပေးတယ်ဟုတ်လားကျွန်တော်တည်တော့လား
တနတ်သမားကြည်လင်းအောင်ဝင်းစော်နဲ့ဇေယဖြိုးတို့ကိုကြိုတင်ကြံစီလှုပ်ကြံတက်ဖြတ်မှုပုံမှန်3/2/34တို့နဲ့ဆွဲချက်တင်ထားပြီးဒီပုံမှန်တွေကအမြင့်ဆုံးဒေသအထိချမှတ်နိုင်ပါတယ်။အောင်ဝင်းထွန်းကိုတော့ပြစ်မှုထင်ရှားရင်အမြင့်ဆုံးထောင်ဒဏ်2နှစ်အထိပေးနိုင်တဲ့အားပေးကူညီမှုပုံမှန် 212 နဲ့ဆွဲချက်တင်ထားပါတယ်။အခုချိန်ထိဖမ်းမမိသေးတဲ့အောင်ဝင်းခိုင်ကိုလည်းကြည်လင်းတို့လိုပဲအမြင့်ဆုံးဒေသပေးနိုင်တဲ့လှုပ်ကြံတက်ဖြတ်မှုပုံမှန် 3/2/1/1 မြင်းဆောင်34နဲ့ဆွဲချက်တင်ထားသလိုဖန်ဝရန်လည်းထုတ်ထားပါရဲ့ရှင်